ကောင်းနေပိုင်းရဲ့အခုဒီနေ့လေခင်ဗျားတို့ဒီဘာသာသားဥက္ကဋ္ဌကိုကျော်ကိုကိုဖမ်းသွားတယ်လို့ကြားတယ်အဲ့ဒါဘယ်လိုအခြေအနေကြားရလဲဗျာ
ဒီနေ့12နာရီတော့ဗောနော်စံပြဇေနားမှာဗောကျွန်တော်တို့ဒီဘုံတော်ကောင်မီဥက္ကဋ္ဌကိုကျော်ကိုကခဏပြင်ုံသွားတဲ့အချိန်မှာအစီအရနေပြီးတော့ခံပြီးသိနေသွားတယ်လို့ကျွန်တော်တို့ဒါပြန်ပြီးတော့ပုံဆက်တဲ့အဟောင်းကျွန်တော်တို့တရားကတော့ဖမ်းပြီးသွားတယ်လို့ကျွန်တော်တို့အတည်ပြုရတယ်ဗောနော်ဒါပေမဲ့အခုတည်းကတော့သူ့ကိုယ်မှာထိန်းသိမ်းထားရဲဆိုတော့ကျွန်တော်တို့နေအတိကျမတည်ဘူးမိဘတွေလည်းအတိအကျပြုစုမရဘူးပေါ့နောက်တစ်ခုကတော့ဒီအတိအကျကရဲတစ်ခွက်အနေနဲ့လည်းအခုတည်းကမိန်းမမီးဖုံးဆက်မိန်းမမီးမှလည်းဒီမှာထိန်းသိမ်းထားရဆိုတော့အတိအကျထုတ်ပြန်ခြင်းမရှိသေးဘူးပေါ့နော်အဲ့တော့လည်းကျွန်တော်အနေနဲ့အခုချိန်မှာအရန်စိတ်ပူပြီပေါ့
ဆိုတော့တခြားလဲလေဖန်ဝရန်ထုတ်ခံထားတဲ့ကြောင်းသားတွေလည်းတော်တော်ရှိနော်အားလုံးဘယ်နှယောက်လောက်ရှိလဲဗျာ
အဲကျွန်တော်တို့အခုဆိုရင်ဒီကိုရောကိုဖန်ငင်မှာပေါ့နော်28ရက်နေ့မှာဟိုဒီအဲ့ဒီညမှာရှိတဲ့ကျောင်းသူတွေရောပါဝင်တခြားတော့ကျောင်းသား10ယောက်တော့ကိုကံဝန်ထပ်ထုတ်တာလည်းရှိသလိုဒီလက်ဗရန်ကျမချုပ်ကွင်းနောက်ပိုင်းမှာလည်းကံဝန်ထုတ်ကြတဲ့ကျောင်းသားတွေဘောနောင်ကုန်လှူရှားမှုရောအကုန်လုံးစုပေါင်းကံဝန်ထုတ်ထဲကရောကျောင်းသားရောက်30လောက်ရှိပါတယ်အဲ
့တော့သူတို့ကရောဝရန်ထုတ်ခံထားတယ်ဆိုတော့တင်းရှောင်နေရတာပေါ့ဟုတ်လား
အဲ့လက်တော်မှာတော့တင်းရှောင်နေရတဲ့အပိုင်းတွေရှိပါတယ်ဒီအကြီးကတော့ဒီအစိုးရအနေနဲ့ကျောင်းသားတွေလှူရှားမှုတွေရပ်တန့်သွားအောင်နောက်ကျောင်းသားတွေရဲ့ဒီလိုစီအများကြီးတောင်းဆိုမှုတွေအချိန်ကျတော့အနေနဲ့ဒီဝရမ်းထုတ်ပြီးတော့အင်းချုပ်ထားတာလို့ကျွန်တော်မြင်နေရ။
အဲ့တော့ဘာကသားများအဖွဲ့ချုပ်ရဲ့လှုပ်ရှားမှုတွေအချိန်ညော့သွားတာပေါ့
။အဓိကတော့ဒီအခုလိုမျိုးပေါ့နော်ဒီရွေးကောက်ပွဲကာလတစ်ခုနဲ့လည်းတို့နီးလာတယ်။တစ်ဖက်မှာလည်းဒီအမေရဆိုလူခရင်ကော်မရှင်တို့ကမျိုးကတောင်းသားတွေကိုပြန်လွတ်ဖို့လို့ပြောနေတဲ့အချိန်ကာလလည်းဖြစ်တယ်။တစ်ဖက်မှာလည်းဒီလက်ဗရန်ချမ်ဘတ်ချိုးခွင်းခံရတာတောင်းသားတွေဒီနေ့တောင်းဆိုမှုကမှန်ကန်တယ်လည်းအဲ့လိုအစိုးရအနေနဲ့ဒီချမ်ဘတ်ချိုးခွင်းတာမှားရနေလို့ထောက်ပြဝေဖန်နေတဲ့အချိန်မှာပဲဒီလိုတောင်းသားတွေကိုတက်တိုက်ပြန်ပြီးဖမ်းဆီးလာတဲ့အချိန်မျိုးတော့လက်ရှိမှာကျွန်တော်ကြုံနေရတယ်ပေါ့။နောက်တော့ကျွန်တော်ဘာသာများဖွဲ့ချုပ်အနေနဲ့ကတော့ဒီဒီမိုကရေစီညာရေးနဲ့ဒီလှုပ်ရှားမှုတွေကတော့ကျွန်တော်တို့ဒီမိုကရေစီပြောင်းလဲရေးလှုပ်ရှားမှုတွေနောက်ပြီးတော့ဒီကျွန်တော်တို့ဒီဇမားပြည်မှာလက်ရှိဖြစ်နေတဲ့လူကုန်တိုက်ခိုက်မဲ့တဲ့လုပ်ရက်တွေပေါ့နော်အခုလိုဖမ်းဆီးထိန်းသိမ်းထားပြီးတော့ထုတ်ပြန်ခြင်းမရှိတဲ့အတိအကျပဲမှာဖမ်းဆီးထိန်းသိမ်းထားရဲဆိုတာကိုကျွန်တော်တို့ပြီးကွန်မရှိတဲ့အခြေအနေတွေကိုလည်းပတ်သက်ပြီးတော့ကျွန်တော်အနေနဲ့ကတော့အစီအစဉ်ဆက်ပြီးတော့တောင်းဆိုလှုပ်ရှားမှုတွေဆက်သွားနေရမှာဖြစ်တယ်
အဲ့တော့ဒီလူခွင့်ကော်မရှင်ကနေပြီးတော့သမရစီကိုစာပို့ပြီးတော့တိုက်တွန်းတဲ့ဒီចောင်းသားတွေနိုင်ငံချင်းသားတွေလှုပ်ပေးဖို့ကိစ္စပေါ့နော်အဲ့ဒါရောဖြစ်လာနိုင်မှာမလားဗျာ
အခုချိန်နေမှာဒါလက်တွေ့ဒီနေ့မှာကျွန်တော်တို့ဘုံလွမ်းကော်မီတို့ဟာဥက္ကရလိုဟာမျိုးကိုတို့အနေနဲ့အခုလိုဖမ်းပြီးထိန်းသိမ်းလိုက်တဲ့အခြေအနေမျိုးဒီလုံးဝမမေ့ရလူခွင့်ကော်မရှင်တို့ဟာမျိုးဟာကြီးညာချက်ထုတ်ပြန်တာနဲ့ဆိုရင်ဒါပြောင်းပြန်ဖြစ်နေတယ်ပေါ့နော်အဲ့တော့ကျွန်တော်အများကြီးပြန်လဲတုံ့တက်ဖို့လို့လာပြီးဗမာပြည်ရဲ့နိုင်ငံရေးချိန်နေကဟိုဒီလိုစက်ကြွလောက်စားသူတွေနိုင်ငံရေးသမားတွေကျောင်းသားတွေကိုဒီလိုမျိုးဖမ်းပြီးထိန်းသိမ်းတဲ့အခြေအနေကစက်တက်မသွားပဲနဲ့ရိုးသားမှုမရှိဘူးဆိုတာကိုပို့ပြီးတော့ပေါ်လွင်နေပေါ့နော်ဒါကြောင့်ကျွန်တော်အနေနဲ့ကတော့ဒီလိုလုပ်ရက်တွေကိုတော့ကျွန်တော်အနေနဲ့ရှုံချရတယ်ဒီလိုမျိုးကျောင်းသားတွေကိုဖမ်းပြီးထိန်းသိမ်းထားပြီးတော့မှဖြတ်တန်းနဲ့ရွေးကောက်ပွဲရတယ်ဘယ်လိုမှတရားမျှတမှုရှိမှာမဟုတ်တယ်လို့ဘယ်လိုမှလည်းဒါလူကြီးအရေးအတွက်ပေါ့ဒီအများကြီးစဉ်းစားကြရအခြေအနေတစ်ခုတော့ဖြစ်လာပြီးတော့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ဘာကသအနေနဲ့ရောဘာဆက်လုပ်ကြမလဲခင်ဗျာ
အဲ့တော့ဘာကမှအနေနဲ့ကတော့လက်လုံးမှာတော့ဒီကျွန်တော်တို့အခုကျွန်တော်တို့ကောင်းသားကောင်းသားကိုကြောကိုပဲမှထိန်းသိမ်းထားလဲဆိုတာကိုကျွန်တော်လိုက်ပြီးတော့စုံစမ်းနေရယ်အခုပဲမှထိန်းသိမ်းထားလဲဆိုတော့ကျွန်တော်သိခွင့်မရဘူးပေါ့အဲ့တော့လုံးဝဒါဖြစ်တဲ့အခြေအနေတော့မဟုတ်ဘူးအဲ့တော့ကျွန်တော်တို့ဒီကောင်းသားကောင်းသားကိုကြောကိုဖမ်းပြီးထိန်းသိမ်းခံတဲ့ကိစ္စရောအခုဒီဝလန်းထုတ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သူတို့အများဆုံးပြန်လုပ်ပေးဖို့လိုတယ်အခုကဒီပညာရေးလှုပ်ရှားလို့ပဲသက်သက်ကြီးဝလန်းတွေထုတ်ပြီးအခုဖမ်းပြီးထိန်းသိမ်းတာတွေကအခုတည်းကစက်ဖြစ်နေတယ်ပေါ့ဒါကြောင့်ဒီကောင်းသားတွေကိုဒီဖန်ဒီထိန်းသိမ်းနေမှုနဲ့ပတ်သက်ပြီးတော့ကျွန်တော်အနေနဲ့အစိုးရကိုဒီចောင်းသားတွေကိုပြန်လွတ်ပေးဖို့တောင်းဆိုတယ်။နောက်တစ်ခုကတော့ဒီចောင်းသားတွေကိစ္စနဲ့ပတ်သက်ပြီးတော့အစိုးရနဲ့ကျွန်တော်တို့အနေနဲ့လိုအပ်လာရင်ကျွန်တော်တို့ပြုစုဆွေးနွေးဖို့ကျွန်တော်တို့အနေနဲ့တောင်းဆိုပါတယ်
။ဟုတ်ကဲ့ကောင်းနေပါရဲ့ဟုတ်ကဲ့။ကျေးဇူးတင်ပါတယ်ဗျာအခုလိုပြောပြတာ
။ဟုတ်ဟုတ်ကဲ့ဗျာ။